မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကိုတရားဝင်အစိုးရတရားဖြစ်နေအတိမတ်ပြုမပြုဆုံးဖြတ်ရမှာ IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာလမ်းညွှန်ချက်နဲ့အညီလှုပ်ဆောင်သွားမယ်လို့အဖွဲ့ပြောခွင့်ရ Gary Rice ကကြေညာနေမှာပြောပါတယ်။မြန်မာနိုင်ငံကအခြေအနေတွေကို IMF ကအနီးကပ်စောင့်ကြည့်နေကြောင်းနဲ့လက်ရှိဖြစ်ရပ်တွေမြန်မာလူထုပေါ်တက်ရောက်မှုတွေထူးဆိုရင်ကြောင်းလဲ Rice က IMF ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်အရေးပေါ်ငွေဖြစ်ဒေါ်လာတန်း350ကို IMF ကမြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းရင်တရက်အလိုမှာပဲလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အခုမြန်မာနိုင်ငံမှာအထိမ့်သိမ်းခံနေရတဲ့ဒေါ်ဆန်းစုကြည်အစိုးရဖွဲ့နဲ့ရရှိထားတဲ့သဘောတူညီမှုအတိုင်းကိုရိုနာဗိုင်းရပ်စ်အတွက်သုံးစွဲဖို့စနစ်တကျနဲ့ IMF ကနေလွှဲပြောင်းပေးခဲ့တာဖြစ်ပြီးဒီထက်မှငွေကြေးသုံးစွဲမှုပွင့်လင်းမြင်သာမှုရှိဖို့နဲ့စည်ရင်းစစ်မှုတွေလုပ်ဖို့တွေပါပါဝင်တယ်လို့လည်း Rush ကပြောပါတယ်။IMF ရဲ့မြန်မာကိုပေးတဲ့ငွေလွှဲပြောင်းမှုနဲ့ပတ်သက်ပြီးအကျွမ်းဝင်သူတွေကတော့အခုလိုပေးတဲ့အချိန်ကအကြောင်းမလာခြင်းနဲ့တိုက်ဆိုင်နေကြောင်းနဲ့အခုပေးတဲ့ထောက်ပံ့ငွေမျိုးဟာကြိုတင်စည်းကမ်းသတ်မှတ်မှုနည်းနည်းပဲထားပြီးတလုံးတည်းပေးလိုက်တာမျိုးဖြစ်ကြောင်းပြောကြပါတယ်။စစ်အုပ်ချုပ်ရေးအဖွဲ့ကမြန်မာနိုင်ငံဗဟိုဘဏ်အကြီးအကဲဖြစ်တဲ့အရင်စစ်ဆိုးရလက်ထက်ကဦးတန်းကြီးကိုခန့်အပ်ခဲ့တဲ့နောက်မှာမြန်မာဗဟိုဘဏ်ရဲ့တီးခြားလွတ်လပ်တဲ့အမိခိုကင်းမှုဆိုင်ရာကိုစိုးရိမ်မှုရှိမရှိမေးမြန်းရမှာတော့ဒီဘဟုပိုင်းရဲ့တီးခြားလွတ်လပ်မှုဆိုင်ရာဟာ IMF ရဲ့အခြေခံမူဝါဒတွေထဲကတစ်ခုဖြစ်နေ IMF ကယုံကြည်ပြီးပံ့ပိုးမှုပေးတာဖြစ်ကြောင်းလဲ Rush ကပြောကြားခဲ့ပါတယ်